မြန်မာနိုင်ငံမှာမကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေဟာအသွင်ကူးပြောင်းရေးအတွက်စိန်ခေါ်မှုတွေဖြစ်တည်ထားဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတတိပေးလိုက်ပါတယ်။လူမှုအတိုင်းဝိုင်းတွေကြားဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဖုန်းတော်ကြီးဒလိုင်းလာမားကလည်းအင်္ဂါနေ့ကတိုက်တွန်းခဲ့ပါတယ်။ဒီအကြောင်းတွေကိုကျွန်မကဆက်ပြီးတင်ပြမှာပါရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ18ရက်နေ့ကချက်သမ္မတနိုင်ငံကမထွက်ခွာခင်ဒေတာစံတော်ချိန်ညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာကြုံနေရတဲ့လူမှုအတိုင်းဝိုင်းတွေကြားပဋိပက္ခတွေကိုဝိုင်းဝန်းဟန်တာကြဖို့နဲ့တတိထားကြဖို့တိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေဟာတိုင်းပြည်ညီညွတ်ရေးကိုမလိုချင်ဘဲသွေးခွဲအုပ်ချုပ်ရေးကိုလိုလားသူတွေရဲ့လှည့်ကွက်အလို့ကျလှုပ်ဆောင်နေတယ်လို့ညီနာခံကိုတက်ရောက်လာတဲ့မြန်မာတိုင်းရင်းသူအမျိုးသမီးတဦးပြောသွားတဲ့အတန်ကိုသူကြားရတဲ့အတွက်အားတက်မိတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကပြောပါရယ
် And I would like to ask you to be aware of this. We need to build up trust and unity. And
ဒီပါမှာရှိနေသူတွေအနေနဲ့လည်းဒီအချက်ကိုသတိပြုဖို့ကျွန်မတောင်းဆိုချင်ပါတယ်။ယုံကြည်မှုနဲ့ညီညွတ်မှုတွေကိုတည်ဆောက်ဖို့ကျွန်မတို့လိုအပ်နေတာပါ။အခုအချိန်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့နားလည်မှုစာနာကူညီမှုတွေကိုကျမတို့လိုအပ်နေပါတယ်။ကျမတို့အနေနဲ့မြန်မာနိုင်ငံမှာစီးစီးလုံးလုံးညီညီညွတ်ညွတ်ဖြစ်ဖို့လိုလားပါတယ်။နောက်ပြီးကျမတို့ဖြည့်ရှင်းကျော်လွှားရမယ့်ပြဿနာတွေအများကြီးရှိနေတာပါ။ခွဲခြားမှုနဲ့ညီညွတ်ရေးကိုမလိုလားသူတွေ၊သွေးခွဲမှုကိုလိုလားသူတွေရဲ့လှည့်ကွက်ကျိုးဆွဲနေတဲ့အတိုင်းကျမတို့မကတဲ့ပါဘူး။
တရင်းစာရှင်းလင်းပွဲအပြီးချက်သမရနိုင်ငံမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်မိသားစုတွေ၊ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပွဲမှာလည်းလူမျိုးရေးဘာသာရေးမခွဲခြားဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတယ်လို့ဘာမစန်တာပရက်ရဲ့ညွှန်ကြားမှုမက်စပယ်ဆုကပြောပါတယ်
။တော်စုကိုကိုယ်တိုင်ကတော့ပြောသွားပါတယ်။ဘာသာရေးစီစဉ်နဲ့ပတ်သက်ပြီးတော့အခုလိုအခြေအနေမှာမွတ်စလင်ဘာသာဝင်တွေရောမြန်မာဘာသာဝင်တွေရောကတယောက်နဲ့တယောက်နဲ့ပို့ပြီးတော့လူမျိုးအောင်ကောင်းကောင်းမွန်မွန်ဆက်ဆံကြပါလို့သူကလည်းပြီးတော့ပြောတယ်။ဒါလို့လဲဆိုဒီလူမျိုးပြဿနာတွေကတကယ်တမ်းကျတော့ဟိုအချင်းချင်းဖြစ်နေတဲ့ပြဿနာတွေမဟုတ်ဘဲနဲ့တမင်လှုပ်ထားတဲ့တမင်ဖြစ်နေတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ဒီအားလုံးကလည်းဒီလိုမျိုးနားလည်မှုအချင်းချင်းနားလည်မှုတွေမရှိဘူးဆိုလို့ရှိရင်ဒီပြဿနာတွေကပို့ပြီးတော့စုံမနိုင်တယ်ဆိုပြီးတော့ပြောသွားပါတယ်။
နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့လူမှုအတိုင်းအဝိုင်းကြားအကြမ်းဖက်ပဋိပက္ခတွေကိုထိထိရောက်ရောက်ဖြေရှင်းဆောင်ရွက်နိုင်တာမျိုးမရှိတဲ့အပေါ်မှာအထူးပဲစိုးရိမ်မကင်းဖြစ်နေကြပါဗျ။အထူးသဖြင့်မနစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးဆောင်တဲ့အကြမ်းဖက်မှုတွေမှာလူပေါင်း200ကျော်သေဆုံးခဲ့ပြီးတသိန်းခွဲနီးပါးလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါဗျ။ချက်သမ္မတနိုင်ငံမှာကျင်းပနေတဲ့ Forum 2000ညီလာခံကိုတက်ရောက်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဖုန်းတော်ကြီးဒလိုင်းလာမားကလည်းမြန်မာနိုင်ငံမှာဘာသာရေးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့မြန်မာတန်ဃာတော်တွေကိုအခုလိုမိန့်ကြားသွားပါတယ
် Those Burmese monk please you see when they develop some kind of anger
မြန်မာနိုင်ငံကတန်ဃာတော်တွေအနေနဲ့မွတ်စလင်တွေအပေါ်အမျက်ဒေါသဖြစ်လာကြပြီဆိုရင်ဗုဒ္ဓရဲ့တရားတော်ကိုကျေစုပြုပြီးသတိရကြပါလို့မြစ်တာအခန့်ကျင်းပါတယ်ဒီလိုသတိရလိုက်မယ်ဆိုရင်မွတ်စလင်ညီကိုရီညီအမတွေကိုအကာအကွယ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်မြန်မာဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းသူ့ရဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်းမြဲရေးအတွက်လိုအပ်ချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းထောက်ပြပြီးကူညီပံ့ပိုးကြဖို့တိုက်တွန်းသွားပါတယ်အဲ့ဒီနောက်မှာတော့ဒေတာစံတော်ချိန်ညပိုင်းမှာဒေါအောင်ဆန်းစုကြည်ဟာချက်သမရနိုင်ငံပရက်မြူတော်လီစိတ်ကနေမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပါတယ်စက်တင်ဘာလ20ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံကိုပထမဆုံးကြိမ်သွားရောက်မှာဖြစ်ပါတယ်ရှင်